အဲ့ဒီနေ့2003ခုနှစ်အောက်တိုဘာလ4ရက်စနေနေ့တန်ကုန်မြို့အာသမီလမ်းသာမီလေးမမဗုဒ္ဓဒေသနာသင်တန်းဆက်လက်ပို့ချပါမယ်ဒီနေ့ပို့ချမယ်အကြောင်းညာများကကျွန်တော်တို့အရင်ဘက်ကပို့ချခဲ့တဲ့အကြောင်းညာမှာပါတဲ့အဓိကဖြစ်တဲ့အကြောင်းညာကကျွန်တော်တို့ဒီဒေသနာမှာပါတဲ့အခြင်းချုပ်မှတ်ပါရမယ်အချက်ပါကျွန်တော်တို့ဒီသတ်ပြီးသတ်ပြီးသင်္ခါရအနိစ္စသတ်ပြီးသင်္ခါရဒုက္ခဆိုတဲ့စကားလုံးနော်အဲဒီသတ်ပြီးသင်္ခါရအနိစ္စသတ်ပြီးသင်္ခါရဒုက္ခနော်ပြီးတော့သတ်ပြီးဓမ္မအနတ္တအဲ့တော့အဲဒီစကားလုံးနော်အဓိကဖြစ်တယ်ပါလေအနိစ္စဒုက္ခအနတ္တနော်အဲ့ဒီအနိစ္စဒုက္ခအနတ္တဆိုတဲ့စကားလုံးပုံလုံးနော်သူ့ဟာနဲ့သူမှန်ကန်အောင်တွေ့ဘူးနော်အဲ့တော့သင်္ခါရဆိုတဲ့စကားနဲ့ဒီအနိစ္စရဲ့ဒုက္ခရဲ့နော်နောက်ပြီးတော့ပါတယ်ဓမ္မဆိုတဲ့စကားနဲ့အနတ္တဆိုတာကိုဒီဝိရိယပိပိချာကြသဘောပေါက်အောင်ကျွန်တော်တို့ဆက်လက်လေးလေ့လာပါနော်အဲတော့အဲဒီမှာတဲ့ဒီသင်္ခါရဆိုတဲ့စကားလုံးကပါတယ်အလုပ်ပါနော်သင်္ခါရဆိုတဲ့စကားလုံးကပါတယ်အလုပ်အဲဒီတော့အနိစ္စသို့သောမမြဲခြင်းသဘောနဲ့ဘာနဲ့တွေ့ရတာလဲအလုပ်နဲ့နော်အဲ့ဒါကိုပိပိချာကြသိရအနိစ္စကဘာနဲ့တွေ့ရတာလဲအလုံးတွေ့ပါလေနော်အဲ့ဒီလိုပဲဒုက္ခကလည်းဘာနဲ့တွေ့လို့အလုံးနဲ့နော်သဗ္ဗေသင်္ခါရအနိစ္စသဗ္ဗေသင်္ခါရဒုက္ခနော်အဲ့တော့အနတ္တနဲ့တော့ဘယ်လိုနဲ့တွေ့တာလဲဓမ္မဟုတ်ကဲ့အဲ့ဒီဓမ္မဆိုတဲ့စကားလုံးနော်ဓမ္မဆိုတဲ့စကားလုံးနဲ့အနတ္တနဲ့တွေ့တော့အဘိဓေသိပြီးတော့မထင်ရှားဘူးအဲ့ဒီဓမ္မဆိုတဲ့စကားလုံးနေရာမှာဓမ္မနဲ့သတ္တုဓမ္မဆိုတဲ့စကားလုံးကဘာနဲ့တူလို့ဓာတုနော်ဓာတုဆိုတဲ့စကားလုံးနဲ့ဓမ္မဆိုတဲ့စကားလုံးနဲ့တူတယ်ဟုတ်ကဲ့အဲ့တော့သဗ္ဗေဓာတုသဗ္ဗာဓာတုအနတ္တဓာတ်ဆိုတဲ့သဘာဝတရားကပါတယ်အနတ္တပါနော်အဲ့ဒီတော့အနတ္တဆိုရဲစကားလုံးနဲ့တွေ့ရမှာဓမ္မဆိုရဲပါလဲဟုတ်တယ်ပါလဲလို့ဓာတုနော်အဲ့ဒီမှာကျွန်တော်တို့ဒီဓာတုဆိုတဲ့စကားလုံးကိုမြန်မာလိုဓာတ်လို့ပြန်တာဟုတ်ကဲ့လားအဲ့ဒီတော့အဲ့ဒီစကားလုံးကိုပဲအခုတွဲယူလိုက်လို့ရှိရင်ဓာတ်အာလုံးကြီးပါလဲလို့အနတ္တဟုတ်ကဲ့လားအဲ့ဒီတော့မှာနော်ဓာတ်အလုံးဒီအနတ္တဟုတ်ကဲ့အဲ့ဒီဓာတ်အလုံးကကျွန်တော်တို့သိထားတဲ့အတိုင်းဓာတ်ဆိုတာလေကပါတယ်ဓာတ်ခဲပြီးတော့ပါတယ်ဓာတ်ကြီးပြီးတော့ပါတယ်ဓာတ်မွေးပြီးတော့ပါတယ်ဓာတ်အားဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဓာတ်ဆိုတဲ့ဇာတ်နဲ့တွဲလိုက်တဲ့ဟာပါတယ်ဓာတ်ခဲဓာတ်ကြီးဓာတ်မွေးဓာတ်အားဟုတ်ကဲ့အဲ့ဒါပါတယ်ပထဝီဓာတ်ဆိုတာဓာတ်ခဲအဘောဓာတ်ကဓာတ်ကြီးဝါယောဓာတ်ကဓာတ်မွေးဧသောဓာတ်ကဓာတ်အားဟုတ်ပါလားအေးအဲ့ဒီကြတော့အဲ့ဒီသဘောတွေကိုကြည့်လိုက်လို့ရှိရင်ဓာတ်ခဲဟာလည်းပဲအတ္တမဟုတ်ပါဟုတ်ကဲ့လားဘယ်လိုဖြစ်သွားတာလဲဓာတ်ခဲလည်းပဲအတ္တမဟုတ်ဓာတ်ကြီးလည်းပဲအတ္တမဟုတ်ဘူးဓာတ်မွေးလည်းပဲအတ္တမဟုတ်ဘူးပြီးတော့ပါလေဓာတ်အားလည်းပဲအတ္တမဟုတ်ဘူးဟုတ်ကဲ့လားအဲ့ဒီအတ္တဆိုတဲ့သဘောကိုပြောတော့နော်အဲ့ဒီအတ္တဆိုတဲ့သဘောကတဲ့ခေါင်းကပြောတဲ့ကျွန်တော်တို့ဒီခန္ဓာကိုဖွဲ့စည်းထားတာခန္ဓာကိုဖွဲ့စည်းထားတာဘာနဲ့ဖွဲ့စည်းထားတာခဲအကြီးအငွေအားနဲ့လေးမျိုးနဲ့ဖွဲ့စည်းထားတာအဲ့ဒီခန္ဓာကိုဒီလိုလေးမျိုးခွဲပြီးတော့သိသိချာချာကြည့်ပါကြည့်လို့ရှိရင်ဒီဓာတ်တွေကိုနော်ဒီဓာတ်တွေကိုပိုင်ဆိုင်တဲ့ပိုင်ဆိုင်သူမရှိဘူးအခဲဆိုတဲ့သဘောမှလည်းပါတယ်နော် ိုင်သူမရှိပါအကြီးမှလည်းပဲပိုင်သူမရှိအငွေလည်းပဲပိုင်သူမရှိအာဒအားလည်းပဲပိုင်သူမရှိပါဟုတ်ကဲ့လားအဲ့ဒီလိုပိုင်သူမရှိတာသဘောပါခေါ်လို့မပိုင်တာဟုတ်ကဲ့လားအဲ့တော့အဲ့ဒါလေးကိုခြုံငုံလိုက်တော့ဘဒူးကိုသွားပြီးကြည့်ရမှာတော့ခန္ဓာဟုတ်ကဲ့လားခန္ဓာဆိုတဲ့ခန္ဓာရုပ်ခန္ဓာရုပ်ခန္ဓာဒီဗာမဲ့ဖွဲ့ကြည့်တာအခဲအကြီးအငွေသွန်အားနဲ့ဖွဲ့ထားတာအဲ့ဒီလေးမျိုးစလုံးတစ်ခုစီကိုမှပိုင်ဆိုင်လို့မရှိရင်သူတို့ပေါင်းထားတဲ့ခန္ဓာမှလည်းပဲဖြစ်တော့ပိုင်သူမရှိဘူးဒီအတိတ်ရဲ့ကိုပြောတာပိုင်သူမရှိဘူးဆိုတဲ့အခါကိုဘယ်လိုပြောရအောင်အနတ္တဟုတ်ပါလားအဲ့ဒီအတိတ်ရဲ့ကိုဖွဲ့ချနိုင်ဖို့အတွက်အဲ့တော့သင်္ခါရဆိုတဲ့စကားနဲ့ရတော့ပါတယ်အနိစ္စသင်္ခါရနဲ့ပါတယ်ဒုက္ခเนาะအဲ့တော့ကျွန်တော်တို့ဒီဟာလေးတွေကိုစိတ်ထဲကစွဲအောင်လေ့လာထားရသင်္ခါရဟာပါတယ်သင်္ခါရဒီသင်္ခါရဒီပါတယ်အနိစ္စဟုတ်ကဲ့လားသင်္ခါရဒီပါတယ်အနိစ္စအဲအဲ့ဒီအချက်ကလေးเนาะအဲ့ဒီသင်္ခါရဒီဝင်ခြင်းပါတယ်ဒုက္ခဟုတ်ပြီနော်အဲ့ဒီအချက်ကလေးနော်သင်္ခါရဟာပါတယ်အနိစ္စသင်္ခါရဒီဝင်ခြင်းဒုက္ခနော်ပြီးရပါတယ်ဓာတုခေါ်ရပါတယ်ဓာတိပါတယ်အနတ္တအဲ့ဒီဓာတုဒီအနတ္တနော်ဓာတုဒီအနတ္တအဲ့ဒီသဘောလေးတွေကိုကျွန်တော်တို့ဉာဏ်ထဲမှာပေါက်ရအောင်ဆွေမြေအောင်မှတ်ထားဖို့ဟုတ်ကဲ့လားသင်္ခါရပြီးပါတော့အိစ္ဆာသင်္ခါရပြီးဒုက္ခဓာတိအနတ္တအဲ့ဒီလိုပြောလိုက်ရင်ဓာတ်ဟာပိုင်သူဆိုင်သူမရှိဘူးဒါကြောင့်မလို့သူ့ကိုပါခေါ်တော့အနတ္တဟုတ်ကဲ့လားအဲ့ဒီသဘောနော်အဲ့ဒီရောအဲ့ဒီအကြောင်းအရာတွေဟာကျွန်တော်တို့ဒိဋ္ဌနာမှာပါတဲ့သကားကိုအတိတ်ပဲရှင်းရှင်းနဲ့သဘောပေါက်ဖို့အကျိုးအဒီလိုမှတ်တာဟုတ်လားအလုတ်ဒီအာလုံသင်္ခါရပါတယ်ရှင်ရရှင်ကြောင်းအတွက်လုံနေတဲ့အလုတ်အာလုံကိုသင်္ခါရသင်္ခါရခေါ်တဲ့အလုတ်သာပါဖြစ်တယ်အနိစ္စအလုတ်အာလုံကဒုက္ခဓာအာလုံကအနတ္တအဲ့ဒီသဘောနော်အဲ့တော့အဲ့ဒီသဘောတွေကိုကျွန်တော်တို့ရဲ့ရုပ်ခန္ဓာနော်ကျွန်တော်တို့ရဲ့ရုပ်ခန္ဓာမှာဒီသဘောတရားတွေကိုသင်ပြီးတော့စိစ်စ်လေ့လာအဲ့တော့ပထမပိုင်းကျွန်တော်တို့ခန္ဓာကိုယ်ကြီးကိုအပိုင်းခြားအမျိုးမျိုးနဲ့နော်ကုသတာအစီအစီကိုဖွဲ့ခြားပြီးတော့လေ့လာတယ်အဲ့ဒီအလုတ်ကအားတယ်နော်ရုပ်ခန္ဓာပြိစီတာပြညာเนาะအဲ့ဒီကုသသေတစ်ခုနဲ့တစ်ခုဥပွဲပြီးတော့တစ်ခုကိုတစ်ခုအထောက်ပံ့ပြုပြီးတော့အလုတ်တွေလုံနေတာဘာခေါ်လဲပြစ္ဆယပရိဂဟပြညာဟုတ်ပါလားအဲ့ဒီအာနကုပြီးတဲ့အခါကျတော့ဘာလဲသမ္မတနာပြညာဟုတ်လားသမ္မတနာပြညာကဘာလို့ပြောတာလဲအာလုံကိုချုပ်ငုံ၍သုံးသတ်တဲ့ပညာဟုတ်ကဲ့လားအာလုံကိုချုပ်ငုံသုံးသတ်တဲ့ပညာဘာခေါ်လဲသမ္မတနာပညာအဲ့တော့အဲ့ဒီသမ္မတနာပညာကိုအခြေခံထားပြီးတော့ဒီယူဘက်ခန္ဓာနဲ့ပတ်သက်သမျှကိုကျွန်တော်တို့သဘောပေါက်အောင်နားလည်အောင်လေ့လာတာအဲ့တော့အဲ့ဒီမှာအခုကျွန်တော်တို့ကုဋ္ဌာတ္တလေ့လာလိုက်တဲ့အခါလေးစားနကုထာတာဘောရင်ခဲဤအငွေတာဒီငယ်မျိုးစလုံးကိုစုပေါင်းစုံလုံးပြီးတော့ကြည့်လိုက်တဲ့အခါဒေသနာမှာအလုံး42မျိုးမှတ်ထားအကျဉ်းအားဖြင့်ပြောရအဲ့တော့အဲ့ဒီမှာကျွန်တော်တို့တို့ရေးသေချာလေ့လာလိုက်တော့ဥမာအယူလည်းပဲကုထာတာအစာလည်းပဲကုထာတာအရည်လည်းပဲကုထာတာနော်သူ့ရည်လည်းပဲကုထာတာအဲ့ဒီကုထာသာတွင်အနေအထားကိုကျွန်တော်တို့လေ့လာပြီးတော့ကြည့်တော့အဲ့ဒီကုထာသာတွေပူပေါင်းပြီးတော့ဗောလေအလုံးလုံးကနေရာမှာနှလုံးကသွေးကိုဖျက်ပတ်နေနိုင်အောင်နှလုံးကခုန်ပေးရတယ် ညင့်ညင့်ပြီးတော့ထုတ်ပေးရသို့အတူအဆုတ်ကလည်းလေးလေးဝင်အောင်ထွက်အောင်ကျင်းလိုက်ကျုံလိုက်ကျင်းလိုက်ကျုံလိုက်စားလိုက်အလုပ်လုပ်ပေးရအဲ့ဒီသဘောကြီးဘုထသားကြီးအကြောင်းတော့ထိုက်တဲ့အားလေသွားနှလုံးသွင်းတတ်ဆင်ခြင်တတ်ပြီးနောက်တစ်ဆင့်တည်းရမှာကအဲ့ဒီဘုထသားတွေနော်ဘုထသားများဖြစ်အောင်ပြီးဆောက်ထားတဲ့အခြေခံပစ္စည်းနော်ဒီအယိုးတွေဖြစ်အောင်တိဆောက်ထားရဲ့အခြေခံပစ္စည်းအသာဖြစ်အောင်တိဆောက်ထားရဲ့အခြေခံပစ္စည်းကုဋ္ဌာတ္တကိုဗာနဲ့တိဆောက်ထားတာတော့ဆိုရင်ကလာကလာပဟုတ်ကဲ့လားကလာပရိုးရိုးကျွန်တော်တို့ဗမာစကားနဲ့ပြောရင်ဗာနဲ့တိဆောက်ထားတာကလာစီမြာနဲ့ဟုတ်ကဲ့ကလာစီမြာနဲ့တိဆောက်ထားတာအဲ့တော့အဲ့ဒီကလပ်စီးတွေအယိုးဖြစ်အောင်ဒီထောက်ထားတဲ့အယိုးကလပ်စီးအသားဖြစ်အောင်ဒီထောက်ထားတဲ့အသားကလပ်စီးအရည်ပြားဖြစ်အောင်ဒီထောက်ထားတဲ့အရည်ပြားကလပ်စီးအဲ့ဒီကလပ်စီးတွေအခုဖြစ်စကားနဲ့ပြောတော့ကလပ်စီးတွေကိုမခေါ်တော့ self call နော်အဲ့ဒီမှာအခုအဲ့ဒီကလပ်စီးတို့ဤအကြောင်းအရာကိုထပ်၍ကျွန်တော်တို့လည်လာပါအောင်မယ်ဟုတ်ကဲ့လားအဲ့ဒီကလပ်စီးတွေနော်လူဖြစ်အောင်ဒီထောက်ထားတဲ့ကလပ်စီးတွေကိုကုဋ္ဌာတ္တဖြစ်အောင်ဗာနဲ့ဒီထောက်ကြတော့ကလပ်စီးညာနဲ့ဒီထောက်ထားတယ်ဟုတ်ကဲ့လားအယိုးဖြစ်အောင်အယိုးကလပ်စီးနဲ့နော်အသားဖြစ်အောင်အသားကလပ်စီးနဲ့သဘင်ဖြစ်အောင်သဘင်ကလပ်စီးလက်သေးဖြစ်အောင်လက်ပဲကလပ်စီးနေတဲ့ဒီချောက်ပါလေအဲ့တော့အခုဘာအကြောင်းကိုလေ့လာမှာတော့ကလပ်စီးများအကြောင်းလေ့လာမယ်နော်အဲ့ဒီကလပ်စီးဆိုတဲ့ပစ္စည်းဟာအကျဲဥပမာနဲ့နှိုင်းရှင်ကြည့်မယ်ဆိုရင်ကလပ်စီးဆိုတဲ့ဒီဓာတ်ပစ္စည်းလေးတွေဟာတဲ့အခုကျွန်တော်တို့မြင်နေတွေ့နေရတဲ့ပြက်ဥတို့ဘဲဥတို့ငုံဥတို့ရှိတယ်နော်အဲ့ဒီကြက်ဥပဲဥငုံဥဆိုတဲ့ပစ္စည်းတွေခါလဲပဲကလပ်စီးသဘောလိုပဲဟုတ်ကဲ့လားအဲ့ဒီကြက်ဥအထဲမှာအတွင်းရပါရှိတယ်အနှစ်ရှိတယ်ဒီကအစာရှိတယ်နော်အဲ့ဒီသဘောလိုပဲကလပ်စီးရဲ့မှာပါရှိတယ်အနှစ်ရှိတယ်ဒီကအစာရှိတယ်ဟုတ်ကဲ့လားအဲ့ဒီကလပ်စီးတစ်ခုတိုင်းတစ်ခုတိုင်းမှာပါရှိတယ်ကလေးကောင်ကအနှစ်ရှိတယ်။ဒီကအစာရှိတယ်။နော်။အဲဒီကလပ်စီးတွေကလပ်စီးတွေအဲဒီကလပ်စီးတွေသူတို့ကိုယ်တိုင်ကအလုံးလုံးတဲ့စက်ယုံနော်။ကလပ်စီးတစ်ခုတစ်ခုကိုယ်ကပါလေနော်။အလုံးလုံးနေတဲ့စက်ယုံစက်ယုံတစ်ခုစီနော်။အဲဒီကလပ်စီးမှာဟောဒီအပြင်ဘက်ကရှိတယ်အကာနဲ့တူရဲ့ဒီကလပ်စီးအပြင်အဲ့ဒီအကာတော်ရှိတယ်အပြင်ကရှိတယ်အရည်ဓာတ်နော်ပရိုတိုပလာဇမ်အဲ့ဒီအကာတော်နဲ့ရှိနေတဲ့ကလပ်စီးတွေမှာထပ်ပြီးတော့ပြေပြေချာလေးလာလိုက်တော့ကရိယာလေးအလုံးလုံးတဲ့ကရိယာလေးတွေရှိသေးတယ်ဒီအပြင်အကာထဲမှာပါရှိတယ်ကရိယာလေးတွေရှိတယ်နော်အဲ့ဒီအကာထဲမှာရှိတဲ့ကရိယာထဲမှာကရိယာတွေအမျိုးမျိုးရှိတဲ့အဲမှာဒီခန္ဓာကိုယ်အတွက်ရှင်ရေးအလုံးလုံးတဲ့ကရိယာဘာအလုံးလုံးတဲ့ကရိယာရောရှင်ရေးအလုံးလုံးတဲ့ကရိယာနော်အဲ့ဒီကရိယာလေးနော်အဲ့ဒီကရိယာလေးတွေကသူတို့ကအလုံးလုံးပုံလုံးကြီးရဒီကလပ်စီးကိုဘေးကနေပြီးတော့သွေးကနော်သွေးကသေးလာခဲ့တဲ့အာဟာရနဲ့လေဓာတ်လေဓာတ်ဆိုတာလေဓာတ်ထဲပါတယ်ပါတယ်နော်အောက်ဆီဂျင်နော် O2 အဲဒီသွေးကသေးလာတာပါတယ်နော်အာဟာရနဲ့အောက်ဆီဂျင်ဓာတ်သွေးကသေးလာတာနော်အဲဒီသွေးကသေးလာတဲ့အာဟာရထဲမှာသွေးကသေးလာတဲ့အာဟာရတွေအမျိုးမျိုးတွေမှဂလူးကိုဂလူးကိုခေါ်တဲ့ကြာဓာတ်နော်အဲ့ဒီဂလူကိုဆိုရဲတရားတာအဲ့ဒီရှင်ရေးကိုလုပ်နေတဲ့စက်ကလေးသူ့နာမည်မိုက်တိုကွန်ဒရီယာခေါ်တယ်။ဟာပါ ඇනි සීල් දෙස්කලිය බෙනිය මාසිගාරු අකාලේ මාසිගා ඇනි අකාලේ මාසිගේ සකලේසියෝ දිතුයා වේලාගේ අහාරේ ග්ලූකෝස් නේ ඔක්සිජන් ගෝ ඇනි සකලේ තේපිය හකල ජායී නේ පාගෙන ඔක්සිජන් ටක්කු දී දුයා වේලාරෝ දෙස් තේපිරා සීයෝ අලෝලෝකේ සක්ලිනේගු හෙපිරා නෝ එරියෝ එරි තජ්‍යානේ නෝ ලීනේ ලීසුරා ඔක්සිජන් නේ පුබම් පියෝ ඉසක්ලිය අලෝලෝලයිතා අලෝලෝලයිතෝ එරි තේරා ස්වලාරා ගාරෝ අනිය ජීනේ කාබන් ඩයි ඔක්සයිඩ් කරා ස්වල සාරා සද්දබෝ අයීජී වේ ඇචක දී ပြ ောင်းလဲအောင်လုပ်ပေးတဲ့နေရာမှာရေးကြည့်တာကဘယ်လိုဆွဲအောင်လုပ်ပေးတာလဲစွမ်းအားစွမ်းအားနော်အဲ့ဒီဂလူးကို့စ်နဲ့အောက်ဆီဂျင်တို့ကိုပြောင်းလဲအောင်လုပ်လိုက်တော့ကာဗွန်ဒေအောက်ဆိုက်နဲ့ရေနဲ့ဖွဲ့တယ်အဲ့ဒါကအဓိကအရေးကြီးတာကဘယ်လိုဆွဲလာတာလဲစွမ်းအားအဲ့ဒီစွမ်းအားအရေးကြီးနေတာပါတယ်နော်စွမ်းအားအဲ့ဒီစွမ်းအားထွက်လာမှဘာလုပ်နိုင်တာရောရှင်ရေးရှင်မှုကိုရှင်မှုကိစ္စကိုလုပ်နိုင်တာဟုတ်ကဲ့လားရှင်မှုကိစ္စကိုလုပ်နိုင်တာဘာရှိမှာတော့စွမ်းအားရှိမှာအဲ့ဒီစွမ်းအားကိုဒီမှာအလုပ်လုပ်တာရောဤကလစီလေးရဲ့အပြင်ပိုင်းမှာရှိတဲ့အကာရဲမှာပါတဲ့စက်တော်ကြီးကအလုပ်လုပ်တာသူအသုံးပြုတာကဘာနဲ့ပါလို့အသုံးပြုလို့အောက်ဆီဂျင်နဲ့ဂလူကိုစ်သုံးလိုက်တယ်သုံးပြီးတော့ဓာတ်ပြောင်းလဲအောင်လုပ်တယ်လုပ်လိုက်တော့ဘာထွက်လာတော့စွမ်းအားထွက်အရေးကြီးတာကအဲ့ဒီစွမ်းအားရမှဘာလုပ်နိုင်တာတော့ရှင်ကြီးကိုလုပ်နိုင်တာဟုတ်ကဲ့လားအဲ့ဒီတော့အဲ့ဒီတော့အရေးကြီးနေတဲ့စကားလုံးကရှင်ကြီးဆိုတာဘာကိစ္စလဲရှင်ရပါတယ်သင်္ခါရဟုတ်ကဲ့လားသင်္ခါရဆိုရဲဟာရှင်ရကိုလုပ်နိုင်တာဟာကလစီရဲ့ရှိရဲ့ကရိယာလေးကလုံမဟုတ်ကဲ့လားအဲ့ဒါကဘာနဲ့ဘာနဲ့ရမှာတော့ကြာရင်နဲ့ဂလူးကို့စ်နဲ့အောက်ဆီဂျင်ရမှသူကလုပ်နိုင်တာသူအလုံးလုံးလိုက်တော့မထွက်လာတော့စွမ်းအားထွက်တယ်ဟုတ်ပြီနော်အဲ့ဒီစွမ်းအားကြီးအရေးအကြီးဆုံးဒါအတွက်လေရှင်ရေးအတွက်အဲ့ဒါပြပြချာသဘောပေါက်ဖို့အဲ့တော့အဲ့ဒီရှင်ရေးအတွက်ထွက်လာတဲ့စွမ်းအားတွေကထွက်လာတဲ့စွမ်းအားတွေစွမ်းအားတွေကဘာစွမ်းအားတွေတို့အဓိကဘာထွက်လာလဲအပူစွမ်းအားဟုတ်ကဲ့အဓိကအပူစွမ်းအားနော်အဲ့ဒီအပူစွမ်းအားအပြင်ဘုရားစေစွမ်းအားနော်အဲ့ဒီဘုရားစေစွမ်းအားအပြင်ဓာတုစွမ်းအားနော်အဲ့ဒါပြီးတော့ကျွန်တော်တို့အခုပြောပြောနေတဲ့စက်စွမ်းအားဆိုတာအခုရိုးရိုးစကားနဲ့နားလည်အောင်ဒီကိုယ်ကာယစွမ်းအားဟုတ်ကဲ့လားကိုယ်ကာယစွမ်းအားနော်ဘယ်နှမျိုးလို့လေးမျိုးစွမ်းအားဘယ်နှမျိုးလို့ပါတယ်ရယ်အပူစွမ်းအားဆောရစစ်စွမ်းအားဓာတုစွမ်းအားပြောပါတယ်ကိုယ်စာရစွမ်းအားအဲဒီစွမ်းအားလိုရင်းမျိုးဖွင့်မှဒီခန္ဓာကိုယ်ကရှင်ရေးကိုစောင့်ရွက်နိုင်တယ်ဟုတ်ပါလားအဲဒီသဘောကိုသိသိချာချာနှလုံးသွင်းတတ်သင်ခြင်းတတ်ဖို့နော်အဲ့တော့အဲ့ဒီမှာအဲ့ဒီမှာဟောဒီစွမ်းအားလေးမျိုးကိုထုတ်ပေးနေတာဟာပါတယ်ကလပ်စီးတဲ့အထုတ်ပေးတာကလပ်စီးမှာအတွင်းကအမြင့်နဲ့အပြင်ကအကာနှစ်မျိုးအပြင်ကအကာထဲမှာပါရှိတယ်စက်ကလေးရှိတယ်အဲ့ဒီစက်ကလေးတွေကတရားကြီးဂလူးကို့စ်နဲ့အောက်ဆီဂျင်ကိုသုံးပြီးတော့စွမ်းအားထုတ်တယ်ဟုတ်ကဲ့အစွမ်းအားထုတ်တော့အပူစွမ်းအားပြောပါတယ်လျှက်စစ်စွမ်းအားဓာတုစွမ်းအားပြောပါဘူးကိုယ်ကာယစွမ်းအား အဲ့ဒီရေမျိုးရမှအလုပ်နိုင်တာလို့ရှင်းအောင်လုပ်နိုင်တာเนาะအဲ့ဒီအချက်ကိုသိသိချာချာသဘောပေါက်နားလည်ဖို့เนาะအဲ့ဒါဟာရှင်ရေးအတွက်လုပ်နေတယ်ဆိုရဲအလုပ်ဟာဗာကိစ္စအတွက်တော့သင်္ခါရကိစ္စဟုတ်ကဲ့သင်္ခါရကိစ္စဆိုရဲရှင်ရေးကိစ္စကိုဆောင်ရွက်ရမှာအရေးအကြီးဆုံးလိုအပ်ချက်ပါတယ်လို့စွမ်းအားရမှာအဲ့ဒီစွမ်းအားကဘာလို့ရမှာလဲစကြာကြီးရမှာဂလူးကိုစ်ရမှာပြောပါတယ်အောက်ဆီဂျင်လည်းရမှာအဲ့ဒီအောက်ဆီဂျင်နဲ့ဂလူးကိုစ်ကိုဒီကလစီရဲ့ရှိတဲ့စက်ကလေးတွေကသူကသုံးပြုပြီးတော့အားထွက်လာအောင်လုပ်တယ်ဟုတ်ကဲ့အဲ့ဒီအားတွေကဒီကလစီတွေကအလွန်သေးတော်ညာလေအရေးအတွက်အားဖြင့်ခန္ဓာကိုယ်တစ်ခုလုံးရှိနေတဲ့ကလစီတွေကလောက်ရှိရယ်ကလေးတသိန်းကျော်ဟုတ်ကဲ့ကလေးတသိန်းကျော်သောကလပ်စီးတွေနော်အဲ့ဒီကလပ်စီးတွေကတစ်ခုတိုင်းတစ်ခုတိုင်းကသူတို့ထုတ်သွေးနေတဲ့စွမ်းအားတွေအဲ့ဒီစွမ်းအားတွေအလုံးဝိုင်းပြီးတော့ထုတ်သွေးနေတော့ထင်ရှားသိရတာပါသိရတယ်ခန္ဓာကိုယ်မှာရှိတဲ့အပူဓာတ်တွေရှိဘူးလားအဲ့ဒီအပူဓာတ်ကိုဘယ်သူကထုတ်ပေးတာလဲကလပ်စီးတွေကထုတ်ပေးတာထုတ်ပေးတဲ့ကလပ်စီးအရေးအတွက်ကဘယ်လောက်များလဲကလေးတသိန်းကျော်အဲ့ဒီကလေးတသိန်းကျော်ကအဲ့ဒီဓာတ်အားတွေအပူအားတွေနော်ဆွေးရစ်အားတွေပြီးတော့ပါတယ်ဓာတုအားတွေပြီးတော့ကိုယ်ကာယအားတွေထုတ်ပေးလို့ဒီခန္ဓာကိုယ်ကရှင်ရေးအလုပ်ကိုလုပ်နိုင်တာဒီအားတွေမရရင်မလုပ်နိုင်ဘူးဟုတ်ပြီနော်အဲ့ဒီအလုပ်နဲ့ပတ်သက်လို့အခုဒီကလပ်စီဂရေတသိန်းကျော်ကစဉ်ဆက်မပြမယက်မနာဒီလိုအလုပ်လုပ်ရရက်လို့ရလားမရဘူးနားလို့ရလားမရဘူးရလို့မရနားလို့မရတဲ့သဘောနော်အဲ့ဒီမှာအခုတိတိကျကျကြည့်လိုက်ပါဦးပထမဝင်လာတဲ့ခါလေးကဒီထဲကိုဝင်လာတာလေးကပါတယ်ဘလူးကိုဆိုရဲတရားရင်ပြီးတော့ပါတယ်အောက်ဆီဂျင်အဲ့ဒီကနေပြီးတော့ထွက်လာတဲ့ခါကဒီကာဗွန်ဒိုင်အောက်ဆိုက်နဲ့ဝေါ်တာအပြင်ပါထွက်လာတယ်နော်စွမ်းအားအဲ့ဒါကိုပြချာကြည့်နော်အဲ့ဒီတော့အဲ့ဒီတော့အဲ့ဒီသဘောမှပထမဝင်လာတဲ့ပစ္စည်းဟုတ်ကဲ့လားဗာနဲ့ဗာနဲ့လို့ဂလူးကိုစ်နဲ့အောက်ဆီဂျင်ဖွဲ့လာတာကကာဗွန်ဒိုင်အောက်ဆိုက်နဲ့ဝေါ်တာဒါအပြင်အရေးကြီးတဲ့အရာပါလို့စွမ်းအားရအင်နာဂျီအဲ့ဒီမှာအဲ့ဒီမှာဉာဏ်ကရောက်အောင်စဉ်းစားရမယ့်အချက်ပါပါလို့မမြဲဘူးဆိုတဲ့စကားဟာဘာနဲ့ပြောနေတာလဲဂလူးကိုစ်ကပါဖြစ်သွားတာကာဗွန်ဒိုင်အောက်ဆိုက်ဖြစ်သွားတယ်ဟုတ်တော့မလားဝေါ်တာဖြစ်သွားတာပြီးတော့ပါတယ်အပူဓာတ်ဖြစ်သွားတာအဲ့ဒါဘာလုပ်နေတာလဲပြောင်းနေနေတာအဲ့ဒီလိုမမြဲတဲ့သဘောပြန်မှရှိနေတာလဲကလစီဤအလုပ်ခဲမှဟုတ်ကြလားကလပ်စီဤအလုတ်သေးမှပါရှိတယ်လို့မမြဲဘူးဟုတ်ကဲ့လားဝင်သွားတဲ့တက်ပြီးပြန်ထွက်လာတော့တက်တမျိုးဖြစ်သွားတယ်ပြီးတော့ဘာတွေထွက်လာစွာအားတွေထွက်လာအဲ့ဒီဟာဘာအတွက်လုံနေရတာလို့အေးအဲ့တော့ရှင်ရေးလုံနေခြင်းဒီခမဲ့လုံရတာလို့မမြဲတော့သဘောနဲ့အလုတ်လုံနေရတာဟုတ်ကဲ့လားရှင်ရေးကိုဘာနဲ့လုံနေရတာလို့မမြဲသောသဘောနဲ့အလုံးလို့မြင်တာ။မမြဲတာကိုဘယ်လိုခေါ်တော့အိဋ္ဌာ။ရှင်ရေးကိုပါခေါ်တော့သင်္ခါရ။အဲ့တော့သင်္ခါရဟာပါတော့အိဋ္ဌာ။အဲ့ဒီစကားလုံးအိဋ္ဌေကို ရှင်းအောင်စဉ်းစားနိုင်ဖို့သင်္ခါရတွေပါလေနော်အနေစာသင်္ခါရဆိုပါလေနော်အလုံးလုံးနေပါအလုံးလုံးနေရောရှင်းရေးအလုံးလုံးရှင်းရေးအလုံးလုံးဖို့အတွက်သူကဘာလို့လို့ဂလူးကိုဆိုတယ်အောက်ဆီဂျင်လို့ရယ်အောက်ဆီဂျင်နဲ့ဂလူးကိုဆိုအသုံးပြုလိုက်ပြီးတော့တက်ပြောင်းသွားတယ်ဒါတွေထွက်လာနော်ကာဗွန်ဒိုင်အောက်ဆိုက်နဲ့ဝေါ်တာထွက်တယ်ပြီးတော့ပါလေနော်အင်နာဂျီဆိုရဲစွမ်းအားတွေဖြစ်အဲ့ဒါတွေကစဉ်ဆက်မပြမယမနာတပြောင်းလဲမှုတွေလုံနေတာတပြောင်းလဲမှုတွေလုံနေရင်ဒီမိစ္ဆာလားအနိစ္စလားမိစ္ဆာဘယ်ရဲ့အနိစ္စလို့သင်္ခါရရဲ့မိစ္ဆာရှင်ရေးဘူးဘာနဲ့လို့ရတာလို့အနိစ္စနဲ့လုံရတာဟုတ်ပါလားအဲ့ဒီဟာကိုဉာဏ်နဲ့မှရောက်အောင်စဉ်းစားဖို့ဟုတ်ကဲ့လားရှင်ရေးကိုဗာနဲ့လောက်ရတာတော့အနိစ္စနဲ့လောက်ရတယ်သဘောပေါက်နော်ရှင်ရေးကိုအနိစ္စနဲ့အလုပ်လုပ်ရတယ်သင်္ခါရကိစ္စကိုအနိစ္စနဲ့လောက်ရတယ်ဒါကြောင့်မလို့ပါခေါ်လို့သင်္ခါရအနိစ္စဟုတ်ပါလားအဲဒီသဘောအဲ့တော့အဲဒီလိုအလုပ်လုပ်နေရတဲ့စက်ဟာပြေလုံးအမရက်တယ်ရှိဘူးမယမနာဖြတ်ပြီးရောင်းလေအောင်လုပ်မြန်ဒါလည်းလေးကလည်းပဲအမြဲတမ်းအောက်ဆီဂျင်ပေးရတယ်သွေးကလည်းပဲအာဟာရဂလူကိုစ်ပေးရတယ်အဲဒီလိုစဉ်ဆက်မပြမယမနာလုပ်နေရတော့ရှင်ရေးအလုပ်ပြီးစင်ရဲသလားချမ်းသာသလားစင်ရဲပါလားဟုတ်ပါလားဘာဖြစ်လို့လဲရက်လို့ညအောင်မာလို့မညာဘူးသဘောတည်းပါတယ်နော်ဒုက္ခအဲ့ဒါကြောင့်မို့လို့အဲ့လိုပြောရတာသင်္ခါရဒီဒုက္ခသင်္ခါရဒုက္ခဟုတ်ကဲ့အဲ့ဒီစကားလုံးနှလုံးကိုညံနေမှရှင်းအောင်စဉ်းစားနိုင်ဖို့သင်္ခါရဆိုတာဘာလဲကတော့ရှင်းရေးလုံနေရတဲ့အလုပ်အဲ့ဒီသင်္ခါရဒီပါတယ်နော်အနိစ္စမမြဲဘူးသင်္ခါရဒီဒုက္ခစင်ရဲ့ဟုတ်ပါလားအဲ့တော့လုပ်ငန်းတွင်သဘောအားဖြင့်အဲ့ဒီအလုပ်ကိုလုပ်နေရတာဟာသွေးကအောက်ဆီဂျင်နဲ့ဂလူးကိုစ်ကိုစင်ဆက်မပြမယမနာဟုတ်ပေးနေရတယ်အဲ့ဒီသွေးနဲ့အဲ့ဒီဂလူးကိုစ်နဲ့အောက်ဆီဂျင်ရမှဒီသလားစီးရဲကရှိတဲ့စက်ကလေးတွေကအလုပ်လုပ်တယ်အလုံးလုံးလိုက်တော့ဘာဖြစ်သွားလဲဂလူးကိုစ်နဲ့အောက်ဆီဂျင်ကကာဗွန်ဒိုင်အောက်ဆိုက်နဲ့ဝေါ်တာဖြစ်ပြောင်းနေပြီးတော့ဘာမှထုတ်ပြီးတော့စွမ်းအားအင်နာဂျီထုတ်ပြီးတယ်အဲ့ဒီလိုလုပ်နေတဲ့သဘောတည်ပါတယ်နော်နေစာလားနေစာလားနေစာနော်အဲ့ဒီလိုမယမနာလုပ်နေရတာဒီဒုက္ခလားဒုက္ခလားဒုက္ခဒါကြောင့်မို့လို့ဒီလိုတွဲခေါ်တယ်ပါတယ်နော်သင်္ခါရနေစာသင်္ခါရဒုက္ခဟောပါရင်ဒီဘောနားလေအဲ့ဒါဘယ်မှာလုံနေတာရောကလတ်စီးတဲ့မှာလုံနေတာကလတ်စီးတဲ့ကအနှစ်နဲ့အကာနှစ်ခုမှာဘယ်နေရာမှာလုံတာရောအကာမှာလုံလုံတာအဲ့ဒီဘောကိုတည်တည်ချာချာနှလုံးသွင်းတာသင်ရင်တပ်ဖို့ဟုတ်ပြီနော်အဲ့ဒါဟာအဓိကအားဖြင့်ပါတယ်ရှင်ရေးကိစ္စနော်ကရာအဓိကအဲ့တော့အဲ့ဒီရှင်ရေးကိစ္စအကြောင်းကိုသိပြီးရင်နောက်ထပ်သဖြင့်ပြရမယ်ရှင်ရေးကိစ္စပြီးရင်အဲ့ဒီကလတ်စီးရေနော်အဲ့ဒီကလတ်စီးရေအလုံးလုံးနေတဲ့နေရာမှာလေနောက်တစ်မျိုးကရှင်ရေးဆိုတဲ့အလုံးလိုပဲအရေးကြီးတဲ့ကိစ္စနံပါတ်၁ကရှင်ရေးနံပါတ်၂ကပြုပြင်းထိမ့်သိမ့်ရေးနံပါတ်၂ကပါလေနော်ပြုပြင်းထိမ့်သိမ့်ရေးဟုတ်ကဲ့လားအလုံးနှစ်ခုတစ်ခုကပါလေနော်ရှင်ရေးတစ်ခုကပါလေနော်ပြုပြင်းထိမ့်သိမ့်ရေးအဲ့ဒီအလုံးအဲ့ဒီအလုံးသိသိချာချာစဉ်းစားရမယ်အဲ့ဒီတော့အဲ့ဒီပြုပြင်းထိမ့်သိမ့်ရေးဆိုတဲ့အလုံးကနော်ပါလိကလစီးလေအတွင်းကအနှစ်အပြင်ကအကအကရဲ့မှာရှိတဲ့စက်ကလေးတွေကသွားအတွေကိုဖ ုတ်ပေးလို့ရှင်ရဲ့အလုပ်ကိုလုပ်နိုင်တယ်။အဲဒီမှာဒုတိယအခုပြောတဲ့ဗာကိစ္စလည်းပြုပြင်ထိန်သိမ်းရေးအဲဒီပြုပြင်ထိန်သိမ်းရေးကိစ္စဟာလည်းအလုံးအရေးကြီးတယ်။ဟုတ်ကဲ့။အဲဒီတိဆောက်ထားတဲ့ကလပ်စင်းနဲ့တိဆောက်ထားတဲ့အယူကလပ်စင်းနဲ့တိဆောက်ထားတဲ့အပါအဲဒီအယိုးတွေအသားတွေအရေးတွေဟာအမြဲတမ်းသူတို့ပြည့်စုံနေဟုတ်ကဲ့လားသူတို့ဘာလုပ်နေလဲပြည့်စုံနေတာအဲ့တော့အဲ့ဒီပြည့်စုံရဲဆိုတာဘယ်သူတွေပြည့်စုံရလဲဆဲလ်ခေါ်တဲ့ဒီကလပ်စင်းတွေဆဲလ်ခေါ်ရပါလေရောကလပ်စင်းတွေသူတို့ဘာလုပ်နေလဲပြည့်စုံနေတာနော်အဲ့ဒီကလပ်စင်းတွေကစုစုပေါင်းပေါင်းဘယ်လောက်ရှိလဲခလေးတိန်းကျော်အဲ့ဒီတိန်းကျော်ရှိတဲ့အနန်းနေရဲကစက္ကန့်တိုင်းစက္ကန့်တိုင်းကလပ်စင်းတွေက5ကလေး5ကလေးလောက်ပြည့်နေစက္ကန့်တိုင်းလာပြနေတယ်ငါကလေးလောက်ကလပ်စီးတွေကပြက်နေတာเนาะအဲ့ဒီတော့အဲ့ဒီပြက်သွားတဲ့ကလပ်စီးတွေကိုအစာမထိုးနိုင်ရင်ဒီခန္ဓာကိုယ်ကြီးအဆက်ပြီးတော့မရှိနိုင်ဘူးသူ့ကိုမထိန်သိမ်းနိုင်ဘူးဟုတ်ကဲ့လားအဲ့ဒီငါးကလေးငါးကလေးပြက်သွားတဲ့နေရာမှာအစ်စ်ငါးကလေးငါးကလေးအစာထိုးပြီးမှအနာကိုကြီးကဆက်ပြီးအလုံးလုံးနိုင်တာဟုတ်ပါလားအဲဒီတော့စက္ကန့်တိုင်းစက္ကန့်တိုင်းကလပ်စီးတွေဘလောက်ပြက်နေလဲငါးကလေးပြက်နေပြက်နေတဲ့ငါးကလေးဤနေရာမှာအစ်စ်အစ်စ်ငါကလေးနဲ့အစာထိုးနေရတယ်။ဟုတ်ပါလား။အဲ့ဒီလုပ်ငန်းကိုဘာလုပ်ငန်းခေါ်လို့ပြုပြင်ထိန်သိမ်းရေးလုပ်ငန်း။အဲ့ဒီကလပ်စီအစ်စ်တွေအစာထိုးနိုင်ဖို့အတွက်အလုံးလုံးကြတာဟောဒီကလပ်စီအတွင်းမှာရှိနေတဲ့အနှစ်အနှစ်လားအနှစ်ကလေးတွေကလပ်စီကကျက်ဥလေးလို့ကြည့်ရင်အတွင်းကရှိတဲ့အနှစ်ရှိတဲ့မှလားအဲ့ဒီအနှစ်ကဘာလုပ်ပြရတာလဲပြုရင်ထိန်သိမ်းရေးအလုပ်လုပ်ရတယ်လို့အလုပ်လုပ်တာတော့ဒီကလပ်စီလေးတွေကအခုရတဲ့အချိန်မှာဂလူးကိုဆိုတဲ့ဟာကသူကဒီလောင်ကျွမ်းဖို့အစ်စ်ဒီထောက်ဖို့အတွက်အသားဓာတ်ကြီးအသားဓာတ်ကြီးအဲ့ဒါအမီနိုအက်ဆစ်နော်သွေးကပဲလာတဲ့အချိန်မှာဂလူးကို့စ်ကိုပဲလာတယ်လို့ဒါလည်းပဲလာတယ်အသားဓာတ်ကြီးဟုတ်ကဲ့လားအမီနိုအက်ဆစ်ဟောဇာဓာတ်လည်းခေါ်တယ်အဲ့ဒီအသားဓာတ်ကြီးလေးတွေဟောဒီကလပ်စီရဲ့အတွင်းထဲကအနှစ်သေးကိုဝင်သွားပြီးတော့အလုံးလုံးကြာတယ်နော်အဲ့ဒီလိုအလုံးလုံးတဲ့ခါသူတို့ကအာပြေလာတော့အာပြေလာတော့ဒီခလေကောင်ကအနှစ်ကတစ်ခုကနေပြီးတော့အနှစ်ကလေးကနှစ်ခုပွဲတော့ပြီးတော့အပြင်ကရှိတဲ့ကလပ်စီးလေးတွေကအပြင်ကရှိတဲ့အကာလေးကလည်းလိုက်ပြီးတော့ကွဲတယ်အဲ့တော့ကလပ်စီးတစ်ခုကကလပ်စီးနှစ်ခုဖြစ်အောင်လုပ်ပေးရတယ်နော်အဲ့ဒါ cell replication ခေါ်တယ် cell division ခေါ်တယ်အဲ့ဒီလိုလုပ်ပေးလို့ဘာဖြစ်လာလဲအစ်စ်အစ်စ်ကလပ်စီးများဖြစ်လာတယ်အဲ့လိုကလပ်စီးတွေဖြစ်လာမှပြက်သွားတဲ့နေရာမှာ ဒီအစ်စ်တွေကအစာယူနိုင်တယ်အဲဒီလိုပါတယ်ပြုပြင်ထိမ့်သိမ့်ရေးအခုကိုပြုပြင်ထိမ့်သိမ့်ရတာအယိုးစုကြီးကိုပြုပြင်ထိမ့်သိမ့်ရတယ်ဟုတ်တယ်လားဘုရုထိမ့်သိမ့်ရတာနော်အယိုးစုကြီးကိုအယိုးကလစီကအဟောင်းပြတိုင်းအစ်စ်နဲ့အစာထိုးပေးရတယ်အသားကလစီတွေကအသားတွေပြက်သွားတယ်ကလပ်ပြီးအသာထိုးပြရတယ်နှလုံးကပြတ်သားရဲကလပ်ပြီးရပြတ်သွားတော့နောက်ထပ်ကလပ်ပြီးနဲ့အသာထိုးပြရတယ်ဟုတ်ကဲ့လားအဲဒီလိုအသာထိုးပြီးတော့လုပ်ပေးတဲ့လုပ်ငန်းတစ်ခုလုံးကမလုပ်နိုင်ဘူးပြုပြင်ထိမ့်သိမ့်ရေးဟုတ်ပါလားအဲဒီသဘောကိုဒီနေ့ချာချာသိမှနော်အဲ့တော့သွေးကယူလာတဲ့ထဲမှာပါတယ်နော်အားဖြစ်ဖို့ဂလူကို့စ်ပါတယ်လို့ဒါကစီအစ်စ်ထုတ်လုပ်ဖို့အတွက်ပါပါလာတယ်အသားဓာတ်ကြီးအမီနိုအက်ဆစ်တွေပါလာအဲ့ဒီအသားဓာတ်ကြီးတွေရမှဒါကစီတွေကတွဲရော့တစ်ခုတစ်ခုတို့ပေါ်လာအဲ့လိုဒါကစီနှစ်ခုနှစ်ခုကွဲသွားတော့အစ်စ်အစ်ဖြစ်တော့ဒါကစီတွေကအဟောင်းပြတဲ့နေရာမှာနေရာယူပြီးတော့အလုံးလုံးတယ်ဟုတ်ကဲ့လားအဲဒီလိုကလပ်ကြီးတွေကအလုံးလုံးနေတဲ့လုပ်ငန်းပြီးဘာလုပ်ငန်းလို့ပြုပြင်ချိန်တင်ရေလုံးဟုတ်ကဲ့လားအဲ့တော့အဲ့ဒါခန္ဓာကိုယ်မှာအဟောင်းအလုံးလုံးနေရဘယ်သူတွေအလုံးလုံးနေရတာတော့ကလပ်ကြီးတွေအလုံးလုံးနေရတာအကြီးအတွက်အားဖြင့်ဘယ်လောက်ရှိလဲကလေးတသိန်းကျော်ရှိတယ်။တစ်စက္ကန့်တစ်စက္ကန့်မှဘလောက်ပြက်နေလို့ငါးကလေးငါးကလေးပြက်ပြက်တော့ငါးကလေးငါးကလေးပါလို့အစာချိုးရအဲ့ဒီလိုလုံနေတဲ့အလုတ်ကိုပါလို့ခေါ်လို့ပြုပြင်ထိမ့်သိမ့်ရေးအဲ့ဒါကိုပါဠိစကားနဲ့ခေါ်ရင်တခေါ်တယ်ဝိပရိနာမပြုပြင်ထိမ့်သိမ့်ရေးကိစ္စကိုဘာခေါ်လဲဝိပရိနာမเนาะပြုပြင်ထိမ့်သိမ့်ရေးဟုတ်အဲ့ဒါဝိပရိနာမเนาะအဲ့ဒီသဘာဝကိုဒီဒီချာချာကြည့်ပါเนาะအဲ့ဒီဝိပရိနာမဆိုတာဟာလဲဖြင့်ဘာလုပ်နေတာတို့ပြက်တိုင်းပြက်တိုင်းအတွေ့အစာထိုးနေရတယ်မဟုတ်လားအဲ့ဒီဟာဟာမြဲတဲ့သဘောလားမမြဲတဲ့သဘောလားမမြဲဘူးအဲ့တော့ဝိပရိနာမဟာပါတယ်လို့အနေစာဟုတ်ကဲ့လားဝိပရိနာမပါဖြစ်လို့အနေစာဟုတ်ပါ၏အဲ့ဒီသဘောကိုဒီဒီချာချာနားလည်အောင်ကြည့်ဝိပရိနာမဆိုတာဘာပြောတာလို့ပြုပြင်ထိမ့်သိမ့်ရေအလုံးအဲ့ဒီအလုတ်ကိုကလပ်စီတွေကလုံနေရတာဟုတ်ကဲ့လားဘာလို့လို့စက္ကန့်တိုင်းစက္ကန့်တိုင်းငါးကလေးငါးကလေးလောက်ပြည့်နေလို့ငါးကလေးငါးကလေးအစာထိုးရဲ့အလုတ်အဲ့ဒီအလုတ်ကိုပါခေါ်တော့ပြုပြင်ထိမ့်သိမ့်ရေအလုတ်ပါဠိရုပ်ခေါ်တော့ဘယ်လိုခေါ်တော့ဝိပရိနာမအဲ့ဒီပြည့်နေတာအစာထိုးနေရတယ်ဆိုတဲ့သဘောကြီးမြဲတဲ့သဘောလားမမြဲတဲ့သဘောလားမမြဲဘူးမမြဲရင်ဘယ်လိုဖွဲ့ရမလို့အနေစာဘုရားရဲ့အနေစာလို့ဝိပရိနာမဤအနေစာဝိပရိနာမအနေစာဟုတ်ပါလားအဲဒီလိုစင်ဆက်မပြမယမနာစက္ကန့်တိုင်းစက္ကန့်တိုင်းငါးကလေးငါးကလေးနဲ့အစာထိုးနေရတဲ့လုပ်ငန်းဒီဒုက္ခသဘောလားဒုက္ခသဘောလားဒုက္ခသဘောဟုတ်ပါလားအဲ့တော့အဲ့ဒီဒုက္ခကိုဝိပရိနာမနဲ့တွဲဘာဒုက္ခလဲဝိပရိနာမဒုက္ခအဲ့အဲ့ဒီဟာကိုသိပြီချာကြမိမိစိတ်ထဲမှာနားလည်အောင်နော်ဘာဒုက္ခလဲဝိပရိနာမဒုက္ခဟုတ်ပြီနော်အဲ့ဒီဝိပရိနာမဆိုတဲ့သဘောဒီဘာအလုပ်ကိုလုပ်ရတာလဲပြုပြင်ထိမ့်သိမ့်ရေအလုပ်အဲ့ဒီတော့အဲ့ဒီမှာ see you back and no kadhi train jo do kala tiru di shin yi atwa lou ya da ba kho le pyu bian thain thain yi atwa lou ya da u wi prina ma di na myo sa long go kala si ri ga lou ni ba le hok ga la ai lou ni de tbo no wi prina ma ma le ba si u anisa wi prina ma မှားတယ်ဒုက္ခဟုတ်ကဲ့သင်္ခါရမှလည်းပါတယ်နေစာသင်္ခါရမှလည်းဒုက္ခဟုတ်ပါပြီအဲ့ဒီသဘောတွေသိသိချာချာနှလုံးသွင်းတတ်သင်ရင်တတ်ဖို့နော်အဲ့ဒီတော့အဲ့ဒီအနေစာနှင့်ဒုက္ခဆိုတာဘာတွေပေါ်မှာပြောနေတာလဲအလုံးနဲ့တွဲပြီးတော့မှအာရုပြောတာလို့အနိစ္စလို့ပြောတာအနိစ္စလေးပါနဲ့တွဲတာလို့အလုံးနဲ့တွဲတာဒုက္ခလေးအလုံးနဲ့တွဲတာဟုတ်ပါလားအဲဒီသဘောလေးကိုအခုဉာဏ်နဲ့ရှင်းပြအောင်စဉ်းစားဟုတ်ကဲ့လားဘယ်သူတွေအလုံးလုံးနေတာတော့ကလတ်ကြီးတွေအလုံးလုံးအကြီးအတွက်ဘလောက်ရှိကုန်ကလေးတစ်သိန်းကျော်ဘာအလုပ်တွေလုပ်တော့ရှင်ရဲကိုလုပ်တယ်ပြုရင်ထိမ့်သိမ့်ရေကိုလုပ်တယ်ရှင်ရေကိုဘယ်လိုခေါ်တော့သင်္ခါရပြုရင်ထိမ့်သိမ့်ရေကိုဝိပရိနာမရှင်ရေမှလည်းပဲပါတယ်နော်အနိစ္စရှင်ရေမှလည်းဒုက္ခပြုရင်ထိမ့်သိမ့်ရေမှလည်းအနိစ္စပြုရင်ထိမ့်သိမ့်ရေမှလည်းဒုက္ခဟုတ်ပါပြီအဲ့ဒီသဘောတွေကိုသိသိချာချာဉာဏ်နဲ့စဉ်းစားကြည့်စဉ်းစားကြည့်ပြီးတော့စဉ်းစားကြည့်ပြီးတော့အခုအလုံးလုံးနေတဲ့အလုတ်ကတခြားနော်ဒီသေးလာရတဲ့ဟာတွေကဘာတွေရောဘာတွေရောဓာရီတွေပြီးရောပါတယ်နော်ဓာမွေတွေဟုတ်ကဲ့လားအောက်ဆီဂျင်တွေရပါတယ်နော်ဓာမွေတွေအာဟာရတွေကတန်ကြီးတွေတရားတွေရပါတယ်တန်ကြီးတွေဟုတ်တယ်မလားအဲဒီတန်ကြီးတွေနဲ့ဓာတ်ငွေတွေကအထောက်ပံ့ပေးလို့အလုပ်တွေကဖြစ်နေတာဟုတ်ကဲ့အဲတော့အလုပ်နဲ့ပစ္စည်းကိုကွဲခြားအောင်ကြည့်အလုပ်ကတခြားပစ္စည်းကတခြားပစ္စည်းရပါလေတန်ကြီးတွေဟုတ်ကဲ့ဓာတ်ကြီးတွေကဘာဓာတ်ကြီးတွေကလူကိုဓာတ်ကြီးတွေပြောပါတယ်နော်အဟာရဓာတ်ကြီးတွေဟုတ်ကဲ့လားအင်းအဲဒီဟာအပြင်ပါပါသေးတယ်ဓာတ်ငွေကအောက်ဆီဂျင်တွေအဲဒီဓာတ်တွေဟုတ်လားအဲ့တော့သူတို့ပူးပေါင်းပြီးတော့ဘာလုပ်တာလဲအလုံးလုံးတဲ့အလုံးလုံးတဲ့အပိုင်းကိုဘာခေါ်တော့သင်္ခါရဓာတ်တဘောကြီးကတခြားဟုတ်ကဲ့လားအဲ့ဒီဟာကိုညာကကိုရအောင်အလုံးလုံးနေတဲ့ဓာတ်တွေနဲ့အလုံးသဘောနဲ့နှစ်ခုကိုရမယ်ဟုတ်ကဲ့လားအဲ့ဒီတော့အဲ့ဒီအကြီးဓာတ်တွေဓာတ်ကြီးတွေနဲ့ဓာတ်ငွေတွေဟာသူတို့အလုံးလုံးနေလို့ခန္ဓာကိုယ်ဖြစ်တာဘယ်လိုလုံးလုံးနေလို့ဓာတ်ကြီးဓာတ်ငွေအလုံးလုံးနေလို့ခန္ဓာကိုယ်ဖြစ်တာအဲ့ဒီဓာတ်ကြီးဓာတ်ငွေတွေဟာနော်ပိုင်လို့ရလားလားအော်အဲ့ဒီဟာကိုပြေချာစဉ်းစားရမယ်ဓာတ်ကြီးဓာတ်ငွေတွေကိုပိုင်လို့မရဘူးမပိုင်ဘူးဓာတ်ကြီးကိုလည်းပဲမပိုင်ဘူးဓာတ်ငွေကိုလည်းပဲမပိုင်ဘူးဟုတ်ကဲ့လားအဲ့ဒီဓာတ်ကြီးဓာတ်ငွေတွေကိုမပိုင်တဲ့သဘောမနိုင်တဲ့သဘောကိုဘယ်လိုပြောတာတော့အနတ္တဟုတ်ကဲ့မတိုင်တာမနိုင်တာဘုသူ့ကိုဓာတ်ကြီးနဲ့ဓာတ်ငွေဓာတ်ခဲတွေဓာတ်အားတွေဟုတ်ကဲ့ဓာတ်ကြီးဓာတ်ငွေဓာတ်ခဲဓာတ်အားတွေကိုမတိုင်ဘူးမနိုင်ဘူးအဲ့ဒါကြောင့်မလို့သူတို့ကဘာလို့ပြောတာလဲအနတ္တအဲ့ဒီအနတ္တဆိုတဲ့စကားလုံးကဘုသူ့နဲ့တွဲရတာလို့ဓာတ်ကြီးဓာတ်ငွေဓာတ်ခဲဓာတ်အားတွေနဲ့တွဲရတယ်ဟုတ်ကဲ့အဲ့ဒီဓာတ်တွေကိုမပိုင်လဲမပိုင်ဘူးမနိုင်လဲမနိုင်ဘူးဒါကြောင့်မလို့သူတို့ကိုဘယ်လိုခေါ်တော့ อนัตตาถ้าอารมณ์หาไปแล้วอนัตตาไอ้ตัวโบไอ้ตัวโบไอ้တော့ဒီตัวโบတွေကိုသိသိချာချာဉာဏ်နဲ့စဉ်းကျင်နိုင်စဉ်းစားနိုင်အောင်ဒီပညာတွေကိုသင်ယူတာဟုတ်ပြီနော်အဲ့ဒီတော့အဲ့ဒီဂတိတသိန်းကျော်သောကလတ်ပြီးတယ်စက္ကန့်တိုင်းစက္ကန့်တိုင်းပါလို့နေလို့ငါးကလေးလောက်ပြည့်နေတယ်ငါးကလေးနဲ့အစာထုံနေရတယ်ဟုတ်ပြီနော်အဲ့ဒီရောတဲ့အဲ့ဒီငါးကလေးဆိုတဲ့ငါးကလေးဆိုတဲ့ပါလေလို့ကိင္ကနံပိစ္ဆာတိဟုတ်ကဲ့လားအဲ့ဒီငါးကလေးကအစ်စ်တေလှုပ်လိုက်အဟောင်းနေပြက်လိုက်သွတ်တော်လေးပဲတဲ့ပိစ္ဆာတိနော်ခမီးဝဏ္ဏိကမွေးလာပြီးတော့ခန္ဓာကိုယ်ကမလုပ်နေရဘူးတဖြည်းဖြည်းဖြည်းဖြည်းကြီးထိုးသွားနေရင်ဘုရားမှာ10နှစ်15နှစ်အနည်းငယ်10နှစ်အစိတ်အထိခန္ဓာကိုယ်ကမလုပ်နေရဘူးကြီးထိုးသွားနေရဲ့အဲ့ဒီလိုကြီးထွားနေတဲ့အချိန်ခန္ဓာကိုယ်ကြီးထွားနေတဲ့အချိန်မှာအဲ့ဒီအဖြစ်လုံနေတဲ့နှုံအဟောင်းပြတဲ့နှုံအဖြစ်လုံနေတာကဖြစ်ချင်းအဲ့ဒါပါရှိတယ်နှုံရှိတယ်ပြတ်သွားတာကလည်းပါဖြစ်တယ်နှုံရှိတယ်ဘာနဲ့ပါနဲ့လို့ရှင်းနှုံးနဲ့ပြန်နှုံးအဲ့ဒီသဘောမှာအဲ့ဒီသဘောမှာပေချာပြာနှလုံးသွင်းဝိရိယစီငါစပြီးတော့16နှစ်19နှစ်အထိခန္ဓာကိုယ်ကြည်ပွားနေတယ်ဆိုတာဟာရှင်းနှုံးကညာ၍ပြန်နှုံးကငဲတယ်ဟုတ်ကဲ့လားအဲ့ဒါဟာကြည်ပွားတဲ့အချိန်နော်ဆိုတော့အဲ့ဒီဖြစ်ပျက်ကိစ္စကတော့ဒီဝိပရိနာမကိစ္စတော့မရှိဘူးလားရှိရဲ့ပဲဆိုတော့နှုံးကပါဖြစ်ဘူးဖြစ်နှုံးများယူရင်နှုံးနေတယ်ပဲချိန်ကြီးတော့16နှစ်19နှစ်အထိဟုတ်ပါလားအဲ့ဒီနောက်တဖြည်းဖြည်းတဖြည်းဖြည်း19 20အစိတ်ဟုတ်ပါလားအဲ့ဒီအတော်တွင်ကြတော့ခန္ဓာကိုယ်ကဆက်ပြီးတော့မကြည့်ပွားတော့ဟုတ်ကဲ့အဲ့ဒီအချိန်မှာဖြင်းနှုံးနဲ့ပြက်နှုံးနဲ့ပါဖြစ်တော့ညီမြတယ်နော်ဖြင်းနှုံးနဲ့ပြက်နှုံးမှာအသက်အစိတ်လောက်ဖြစ်ပါဖြစ်တော့ညီမြတယ်အဲ့နောက်အသက်အစိတ်ကကျော်လာတော့30 40 50လို့ဖြစ်လာတဲ့အခါကျတော့ပြက်နှုံးနဲ့ဖြင်းနှုံးမှာဖြင်းနှုံးကနည်းပြီးတော့ပြက်နှုံးကညာလာဟုတ်ကဲ့လားဒီကညာနေတာတော့ပြည့်နှုံးကညာတယ်ပြည့်နှုံးကငဲတယ်ဟုတ်ပါလားအဲ့ဒီစကားလုံးလေးတွေကိုသိသိချာချာနှလုံးသွင်းဟုတ်ကဲ့လားအသက်40 50ကျလာလို့ရှိရင်ဒါကညာသွားတယ်ပြည့်နှုံးညာတယ်ပြည့်နှုံးကငဲတယ်အဲ့ဒါဟာဘာကိစ္စကိုဆောင်ရွက်နေတာတော့အိုးခြင်းတဘောအိုးခြင်းကိစ္စကိုဘယ်သူကဆောင်ရွက်နေတာရောဖြင့်နှုံနဲ့ပြန်နှုံကအိုးခြင်းကိုဆောင်ရွက်နေတာဟုတ်ကဲ့လားအိုးခြင်းတဘောဆိုတဲ့ဇရာတရားဟာဘယ်သူကဆောင်ရွက်နေတာရောကလသီလို့ဤဖြင့်နှုံနဲ့ပြန်နှုံကပြောနေတာဟုတ်ကဲ့လားအဲ့တော့အိုးနေတယ်ဆိုတာဘာပြောတာရောကလတ်ပြီးရဲ့ဖြင့်နှုံးကငဲလာတယ်ပြင့်နှုံးကညာလာတယ်အဲ့ဒါဟာဘာလို့ပြောတာလဲ။ဟိုခြင်းတဘောနော်အဲ့ဒီမှာတပည့်ဆရာပြန်ပြီးတော့စီစစ်တော့တဲ့အဲ့ဒီကလတ်ပြီးဤအကြီးအတွက်ကလည်းပဲအပြည့်များပြီးတော့အဖြစ်နေတယ်ဟိုနေရဟိုခြင်းတဘောကြောင့်အဲ့ဒါလည်းမစားဘူးတဲ့ဖြစ်ဖြစ်လာတဲ့မောက်ဖြစ်လာတဲ့ကလစီးရဲ့အကြီးအသွေးကြီးရှိရှိကဖြစ်ခဲ့တဲ့အကြီးအသွေးလောက်ကလစီးတို့ဤအကြီးအသွေးလောက်မကောင်းတော့ဘူးကလစီးအကြီးအသွေးရလည်းမဖြစ်လာတော့ညံ့လာရဲ့ဟုတ်ကဲ့ ကလပ်ပြီးရဲ့အကြီးအတွဲ့ရှင်းနှုံငဲယုံနေမှာဘူးပါကဖြစ်သွားတော့အကြီးအတွဲ့လဲညံ့လာတယ်အဲ့ဒါကဘာကိုပေါ်ဆောင်နေတာတော့ဥဉ္ဇင်းသဘောကိုပေါ်ဆောင်နေဟုတ်ပါလားအဲ့တော့အဲ့ဒီပူဉ္ဇင်းသဘောကိုပေါ်ဆောင်နေတဲ့အာဘယ်သူကပေါ်ဆောင်နေတာတော့ဝိပရိနာမသဘောဟုတ်ကဲ့လားวิปริณามตบောကကိုကြီးဤอดิเวยကိုအများကြီးသူကရှင်းပြပါတယ်เนาะအဲ့ဒီအကြောင်းအရာတွေအဲ့ဒီအကြောင်းအရာတွေဒီမှာဖြစ်နေတာတော့ကျွန်တော်တို့ရဲ့ယုတ်ခန္ဓာမှာဖြစ်နေတာပါဟုတ်ကဲ့လားအဲ့တော့အဲ့ဒီယုတ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုခြုံငုံပြီးတော့သုံးသပ်တဲ့ပညာကိုပါခေါ်တော့သမတ္တနာပညာသမတ္တနာဉာဏ်ဟုတ်ကဲ့လားအခုခြုံငုံပြီးတော့သုံးသပ်လိုက်တော့ဒီအလုံးလုံးနေတဲ့ကလစီတွေကဘယ်လောက်များတော့ပတိတသိန်းကျော်ရှိပါတယ်အဲ့ဒီကလစီတွေနဲ့ဘာတွေကိုတိဆောက်ထားတာတော့အယိုးတွေအသားတွေအသွေးတွေအားလုံးကို32ခုထားတာကိုဒီကလစီတွေနဲ့တိဆောက်ပါတယ်ဟုတ်ပါလားအဲ့ဒီတော့သူတို့နဲ့ပတ်သက်ပြီးတော့အနှစ်ချုပ်ပြီးကြည့်လို့ရှိရင်ဒီကလပ်စီးတွေဟာဒီကလေးတသိန်းကျော်သောကလပ်စီးတွေဟာအလုံးနှမျိုးလုတ်ပါတယ်တစ်မျိုးကပါတယ်သူရှင်ရေးလုတ်ပါတယ်နောက်တစ်မျိုးကပြုပြင်ထိမ့်သိမ့်ရေးလုတ်ပါတယ်နော်အဲဒီရှင်ရေးလုတ်နေရတဲ့အလုတ်ကလည်းဘာနဲ့လုတ်နေရတာလို့အနိစ္စခေါ်တဲ့မမြဲခြင်းသဘောနဲ့လုတ်ရပါတယ်ဟုတ်ကဲ့လားနောက်ပြီးတော့ပါလေတို့စင်ရတဲ့သဘောနဲ့လုံနေရပါလေဟုတ်ကဲ့လားအဲ့ဒီစင်ရလုံတဲ့ကိစ္စကိုခေါ်တော့သင်္ခါရပါအဲ့ဒီသင်္ခါရတွေဟာပါလေတို့မမြဲပါဘူးသင်္ခါရတွေကစင်ရတယ်ဟုတ်ကဲ့ဒါကြောင့်မလို့ပါပြောတာတို့သင်္ခါရအနိစ္စသင်္ခါရဒုက္ခဟုတ်ပြီအဲ့ဒီလိုပဲဒီကလပ်စီးတွေကပြုပြင်ထိမ့်သိရေအလုပ်လုပ်နေရတော့အဲ့ဒီပြုပြင်ထိမ့်သိရေလုပ်ရတာလည်းပဲစက္ကန့်တိုင်းစက္ကန့်တိုင်းပြည့်နေတဲ့ငါးကလေးဒီကားကလေးကျော်တွေကိုနောက်ကလိုက်ပြီးပါလုပ်နေရတာတော့စာထူရအဲ့ဒီအလုပ်ဟာလည်းပဲပါခဲ့တော့အနိစ္စသဘောပြီးတော့ပါလေနော်ဒုက္ခသဘောအဲ့ဒီပြုပြင်ထိမ့်သိရေအလုပ်ကိုတော့ဘယ်လိုခေါ်တော့ဝိပရိနာမวิปริณามมาเลยပါတယ်လို့อนิจจาเนี่ยทุกข์เนี่ยဟုတ်ပါလားအဲ့တော့အဲ့ဒီอนิจจาเนี่ยทุกข์သဘောကိုသိအဲ့တော့อนิจจาเนี่ยทุกข์သဘောอ่ะပါတယ်လို့လုပ်ငန်းนี่လုပ်ငန်းนี่အလုံးလုံးတာဟုတ်ရဲ့ပါတယ်သင်္ခါရတွေวิปริณามတွေသူတို့အားလုံးပါပါတယ်လို့อนิจจาသူတို့အားလုံးဟာทุกข์အဲ့ဒီမှာဖြတ်ပြီးတော့နားလေရမယ်အချက်ကအဲဒီအလုပ်ဝိပရိနာမအလုပ်နဲ့သင်္ခါရအလုပ်ကိုလူတွေကလုပ်နေတာတော့ဓာတ်တွေကလုပ်ဘယ်သူတွေလုပ်နေလဲဓာတ်တွေကလုပ်ပါဓာတ်တွေဓာတ်ခဲတွေဓာတ်ကြီးတွေဓာတ်ငွေတွေဓာတ်အားတွေသူတို့ကအဲဒီအလုပ်တွေကိုလုပ်နေရတဲ့ဓာတ်တွေဟုတ်ပါလားအဲဒီဓာတ်တွေကိုပိုင်တဲ့လူလေရှိဘူးနိုင်တဲ့လူလည်းရှိဘူးအဲ့တော့အဲ့ဒီဓာတ်အားလုံးကိုမပိုင်ဘူးမနိုင်ဘူးအဲ့ဒီမပိုင်ဘူးမနိုင်ဘူးဆိုတဲ့သဘောဘယ်လိုပြောရောအနတ္တဟုတ်ကဲ့ဓာတ်တွေကိုမပိုင်ဘူးမနိုင်ဘူးဟုတ်ပါလားအဲ့ဒါဟာဘယ်မှာလို့ကျွန်တော်တို့ရဲ့ယူပက္ခန္ဓာမှာဟုတ်ကဲ့လားအဲ့တော့ယူပက္ခန္ဓာနဲ့ပတ်သက်လို့ပါတယ်အနိစ္စဤသဘောဒုက္ခဤသဘောအနတ္တဤသဘောကိုဉာဏ်နဲ့သိမြင်တတ်အောင်ဒီပညာများကိုကျွန်တော်တို့သင်ယူပါတယ်ဟုတ်ပါလားအဲ့တော့အဲ့ဒီသဘောတွေမှာအခုသိသိချာချာအင်္ဂဏနဲ့တကောဖြစ်ခြင်းသဘောပြည့်ခြင်းသဘောတွေကိုမြင်နေရသိနေရဒါတွေဟာကရိယာနှင့်သေသေချာချာစံသတ်ထားလို့စက္ကန့်တိုင်းစက္ကန့်တိုင်းကလပ်စီးတွေကပြည့်နေတာဘယ်လောက်များလဲငါးကလေး စားထိုးနေရတာကငားကလေးအဲ့ဒါတွေကိုသေချာချာညံနှင့်စဉ်ဉဏ်ကြည့်ရင်ဒီခန္ဓာကိုအခုလိုမြင်နေတွေ့နေရတာအသေးသေးမှရှိနေတဲ့ကလပ်စည်းတွေစဉ်ဆက်မပြတ်အလုံးလုံးနေလို့သာဒီခန္ဓာကိုယ်ကြီးကိုဒီလိုတွေ့နေမြင်နေရတာဟုတ်ပါလားအဲ့တော့ဒီသဘောတွေဟာကျွန်တော်တို့ခန္ဓာကိုယ်နဲ့ပတ်သက်၍သိတဲ့သိတဲ့တော့အခြေခံများဟုတ်ပါလားအဲ့တော့အဲ့ဒီလိုမမြဲတဲ့သဘောအနိစ္စနောက်ပြီးတော့ပါတယ်နော်ဆင်းရဲတဲ့သဘောဒုက္ခမပိုင်နိုင်တဲ့သဘောအနတ္တပြန်မှရှိနေရတယ်အခြေခံဖြစ်သောကလတိမှလည်းရှိတယ်ကလတိတွေနဲ့ပေါင်းစပ်ထားတဲ့ကုဋ္ဌာတာတွေမှလည်းရှိတယ်ခန္ဓာကိုယ်ကြီးတစ်ခုလုံးမှလည်းရှိပါတယ်အဲတော့ဒီအနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာကြီးတရားသုံးပါကိုဒီလိုစနစ်တကျနှလုံးသွင်းတတ်စဉ်းကျင်တတ်ရင်ဆရာရှင်ဟောပြသောဓမ္မဒေသနာဤအဓိပ္ပာယ်ကိုပေါ့ရောက်အောင်ဉာဏ်နှင့်သင်ကျင်နိုင်ပါလိမ့်မယ်ဟုတ်ပါလားအဲ့တော့ဒီတရားတွေဟုတ်ဤမဟုတ်ဤပါလို့အောင်ပါလို့ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားပါစဉ်းစားပြီးတော့မှဒီတရားများကိုပွားများရမယ်အထုတ်ရမယ်ဆိုတာသဘောပေါက်လာပါလိမ့်မယ်ဟုတ်ကဲ့လားအဲ့ဒါကြောင့်မလို့ကျွန်တော်တို့လူတွေဒီတရားတွေကိုအခုလိုသိပြီးတော့သုတမယပညာတွေရရင်သင်္ဍမယပညာတွေသူ့ပွားအောင်ကျူစားပါပြီးတော့ပါတယ်နော်ဘာဝနာမယနှင့်အာထုနိုင်အောင်လည်းပဲကျူစားပါဖျားရှင်ဤအမွေအနှစ်များကိုကြားယူနိုင်တော့သူတော်ကောင်းများဖြစ်ကြပါစေဘုရားအာတနာစီရာအိတ်တူဘုရားသာသနာသီရန်ဣတုဘုရားသာသနာသီရန်ဣတုသာဓု